မြောက်ကိုရီးယားအစိုးရပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ကဖိအားပေးမှုတွေဆက်လက်ပြုလုပ်နေကြချိန်မှာသူ့နိုင်ငံရဲ့နျူကလ িয়ার အစီအစဉ်ဟာကျူးကျော်ရန်စမှုတွေကိုခုခံကာဝေနိုင်ရေးအတွက်အဖို့တန်တဲ့ဓာတ်တလဲဖြစ်ပါတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းကပြတ်သားစွာပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကနိုင်ငံရဲ့ဩဇာကတိမှကြီးမားတဲ့အလုတ္တမပါတီဘူကော်မတီကိုစနေနေ့ကပြောဆိုရမှာနျူကလ িয়ার လက်နက်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာတည်တံ့စေဖို့နဲ့သူ့ရဲ့အဆိုအရအမေရိကန်နယ်ချဲ့တွေရဲ့ကာလရှည်ကြာနျူကလ িয়ার ချင်းချောက်နေမှုတွေကိုဟန်တားဖို့ရမှာအကောက်နဲ့အဟန်တားဖြစ်တယ်လို့ပြောဆိုတဲ့အကြောင်းနိုင်ငံပိုင်မီဒီယာမှာဖော်ပြထားပါတယ်။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုဂျပန်တောင်ကိုရီးယားနိုင်ငံအပါအဝင်တခြားနိုင်ငံတွေနဲ့ရင်ဆိုင်ဖို့ကြိုးပမ်းနေတဲ့သူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးကိစ္စတွေကြောင့်နိုင်ငံတကာရဲ့အခြေအနေတွေရှုပ်ထွေးမှုတွေဖြစ်စေတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ကင်ကအတိမတ်ပြုပြောဆိုလိုက်ပါတယ်။သူ့နိုင်ငံရဲ့နိုင်ငံခြားပို့ကုန်ဝင်ငွေထိခိုက်အောင်ကုလသမဂ္ဂကအရေးယူပိတ်ဆို့မှုတွေပြုလုပ်နေချိန်မှာမြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုရှိစေရေးအတွက်ဆက်လက်ကြိုးပမ်းလှုံ့ဆော်သွားမှာဖြစ်တဲ့အကြောင်းကင်ကပြောပါတယ်။အခြေအနေတွေတင်းမာခက်ထန်နေချိန်မှာမြောက်ကိုရီးယားနိုင်ငံအနေနဲ့တုံ့လောက်ဖော်ရရင်ဆိုင်နေရပေမဲ့စီးပွားရေးကတော့တိုးတက်မှုရှိနေတယ်လို့ကင်ကပြောကြားလိုက်ပါတယ်။